အမေရိကန်သမ္မတဘရက်အိုဘားမားလက်ထက်မှာလက်မှတ်ရေးထိုးထားတဲ့ရာသီဥတုဆိုင်ရာပါရီသဘောတူညီချက်ကနေနှုတ်ထွက်ဖို့သမ္မတဒေါ်နယ်ထရန့်အဆင့်သစ်ဖြစ်နေပြီလို့အမေရိကန်သတင်းမီဒီယာတွေမှာဖော်ပြနေကြပါတယ်။သဘောတူညီချက်ကနေနှုတ်ထွက်ဖို့သမ္မတထရန့်ဆုံးဖြတ်ထားပြီးအသေးစိတ်အချက်အလက်တွေကိုတော့အမေရိကန်ပတ်ဝန်းကျင်ထိန်းသိမ်းရေးအေဂျင်စီ EPA အကြီးအကဲ Stockbrook ကတင်ပြလိုက်မယ်လို့လည်းသမ္မတရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်လို့တိုက်ရိုက်သိရှိထားတဲ့အမည်ဖော်လိုသူအင်ဂျီရောအစိုးရတာဝန်ရှိသူတွေကိုကူကပြီးအမေရိကန်ခြေဆိုင် SEO Website ကပထမဆုံးသတင်းရေးစာဖော်ပြလာကြပါဆုံးဖြတ်ချက်နဲ့ပတ်သက်လို့သတင်းပေါက်ကြပြီးနောက်မှာပဲမချောင်ရက်တွေအတွင်းသူသဘောထားကိုပြောဆိုမယ်ကြောင့် Twitter လူမှုကွန်ရက်မှာသမ္မတဒီကနေ့ပဲပြောဆိုကြပါတယ်ပါရီသဘောတူညီချက်ကတော့ဇီဝကျွင်းလောင်စာတွေကနေထွက်ပေါ်လာတဲ့ကာဗွန်တန်းဝင်တွေကိုရှော့ချပြီးကမ္ဘာကြီးပြန်လည်လာမှုကိုထိန်းချုပ်သွားဖို့ပင်လယ်ရေတွေမြင့်တက်လာတာမိုးကောင်းတာစတဲ့ရာသီဥတုဖောက်ပြန်မှုတွေပေါ်တက်ရောက်မှုတွေရောပါလာစေဖို့ရည်ရွယ်ထားတာဖြစ်ပါတယ်။သမ္မတကတော့ပြည်ရဲ့သတင်းပတ်ကောင်မှာကျင်းပခဲ့တဲ့စစ်မှုထိပ်သီးခုနှစ်နိုင်ငံ G7 ညီလာခံအတွင်းဖောက်ပြန်နိုင်ငံတွေကခေါင်းဆောင်နေတဲ့တွဲဆွေမှာသဘောတူညီချက်ကိုအတည်ပြုထောက်ခံမှုညှင်းဆန်ထားပါ။ဒီနိုင်ငံပြည်နဲ့ကာဗွန်တန်းဝင်ကမ္ဘာမှာထွက်လွှတ်မှုဒုတိယအများဆုံးဖြစ်တဲ့အမေရိကန်ကသဘောတူညီချက်ကနေလွတ်ထွက်သွားမယ်ဆိုရင်တော့ဒီသဘောတူညီချက်ပေါ်ထိခိုက်မဲ့အလားအလာတွေလည်းရှိနေကြပါတယ်။